ကချင်ပြည်နယ်ရင်းလူထုအခြေပြုမိုးရက်တိုက်ဖျက်ရေးစီမံချက်ကိုအကောင့်ထဲဖော်ခဲ့တာ၃နှစ်ရှိသွားပါပြီ။ဒီကာလမှာကချင်ပြည်နယ်ရင်းမှာဘိန်းဆိုင်ဧက900ကျော်ဖျက်ဆီးပြီးဘိန်းဖြူနဲ့ရပါလို့ခေါ်တဲ့စိတ်ကြွဆေးကြက်သိန်း600ကျော်ဖို့လောက်ဖမ်းဆီးနိုင်ခဲ့တယ်လို့မိုးရက်ဆေးဆွဲသူ1000ကျော်လောက်ကိုဆေးဖြတ်ပေးနိုင်ခဲ့တယ်လို့မြစ်ကြီးနားဒေသဆိုင်ရာမိုးရက်တိုက်ဖျက်ရေးအဖွဲ့အကောင်ဆောင်ကဒီကနေ့ကြားရောက်တဲ့ကချင်မိုးရက်ဆေးတိုက်ဖျက်ရေးနေ့မှာပြောပါရယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကပေးပို့ထားပါရယ်ရှင်။
ဟုတ်ကဲ့ကချင်မူရစီဝတ်တိုက်ဖြစ်ရင်ဒီအခမ်းအနားကိုကချင်ပြည်နယ်ကမြို့ကြီးအတော်များများမှသာမကရှမ်းပြည်နယ်မြောက်ပိုင်းဒေသမှာပါကျင်းပခဲ့တာပါမြစ်ကြီးနားမြို့မနောကွင်းမှာကျင်းပတဲ့အခမ်းအနားကိုလူအင်အား 9,000 ကျော်လောက်တက်ရောက်ခဲ့ပြီးစူတောင်းပွဲပညာပေးဟောပြောပွဲဓာတ်ပုံပြပွဲတွေခင်းကျင်းပြသခဲ့တယ်လို့လုပ်ငန်းအောင်မြင်မှုအစီရင်ခံစာကိုလည်းတင်ပြခဲ့ပါတယ်လူထုအခြေပြုမူရတိုက်ဖြစ်ရေးစီမံချက်စတင်ခဲ့တဲ့၃နှစ်ကျော်ကာလအတွင်းမှာဘိန်းကင်းဖြက်စီးတာနဲ့အခြားဆောင်ရွက်နိုင်တာတွေကိုမြစ်ကြီးနားမြို့ကပတ်ကြံစံကောလူထုအခြေပြုမူရတိုက်ဖြစ်ရေးအဖွဲ့ခေါင်းဆောင်ဦးလုံကျုံတူတော်ကအခုလိုပြောပါတယ်
ဘိန်းကင်းက9015ရေတော့ရှင်းပြနေမှာများတယ်ဂျမ်းမြောက်လည်းပေါ့ဗျာဂျမ်းမြောက်အစီအစဉ်မရဘူးဖန်စီရမီရဲ့ဆေးဝါးပမာဏဆိုတာဘတ်စံနဲ့တိုင်းတာလို့ရမှာတံပိုးပေါ့နော်တံပိုးကတင်းပေါင်းဟောတော့6000ကျော်ဘူးလားရှိမနေလဲဒီမှာလာများတာကတော့အဲ့တင်းပေါ့နော်အဲ့ဒါနဲ့ဘင်းချူပေါ့ဒီကတော့အဲ့ဒီဘင်းချူနဲ့ရမှာပေါ့တုံးနဲ့တွင်းမှာတော့ဈေးချက်တဲ့နူနာပေါ့1500လောက်ဈေးချက်ပေးတယ်
စီးဖြတ်ပြီးသူတွေအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုတော့ရန်ပုံငွေအားနည်းတာကြောင့်ဆောင်ရွက်နိုင်တာမရှိဘူးလို့လည်းပြောပါတယ်။မူရတိုက်ဖြည့်ရေးလုပ်ငန်းမှာကြုံတွေ့ရတဲ့အခြားအခက်အခဲတွေကိုအခုလိုဆက်ပြောပါတယ
်။အဲခက်ခဲကတော့အာဏာပိုင်ကြီးနဲ့အဆင်မပြေဘူး။အဲသူကကျွန်တော်တို့ရဲ့လုပ်ငန်းတွေမှာမတိမတာရောတိတိတာတာရောပေါ့။အဲဟန်တာလာလို့ရှိရဲ့နောက်ပြီးတော့မှအဲချင်းချောက်ရတယ်ရှိတယ်ပေါ့ပြည်သူစစ်တီဟာအလုံးနေပါတော့မွေးစေရောရောင်းဝယ်ကြတော့အဲကြောင့်သူတို့ရဲ့အဲ့ဒီလုပ်ငန်းကိုကာကွယ်တဲ့အနေနဲ့ပတ်စံကိုရန်လုပ်ကြပေါ့
တချင်းပြည်နယ်တိုင်းမျိုးမှာကျင်းပတဲ့အခမ်းအနားမှာတော့လက်ကမ်းစာဆောင်ဖြန့်ဝေတာပညာပေးဟောပြောတာနဲ့ဓာတ်ပုံပြပွဲတွေကျင်းပတာရှိခဲ့ပြီးလူမှုချီတက်ပွဲကိုအင်အား800ကျော်လောက်တက်ရောက်ခဲ့တယ်လို့တိုင်းမျိုးနယ်မူရတိုက်ဖြစ်ရေးအဖွဲ့ဥက္ကဋ္ဌဦးနော်တောင်ကပြောပါတယ်တနိုင်းမျိုးနယ်အတွင်းမူရတိုက်ဖြည့်ရေးအခြေအနေကိုလည်းဦးနော်တောင်ကအခုလိုဆက်ပြောပါတယ်
။ဘင်းရုံးဝယ်မှုကလည်း60ရာခိုင်နှုန်းလောက်ကျွန်တော်ရောကြလာတာတွေ့ရတယ်။ဘင်းချင်းလည်း55ရာခိုင်နှုန်းလောက်ရောကြလာတာတွေ့ရတယ်။ဒီစားသုံးသူလည်းကျွန်တော်မြိုင်းဒီရောကြလာတာတွေ့ရပါတယ်လို့ဒါပေမဲ့ကျွန်တော်တခုကတော့ဒီဘင်းချင်းကတော့ကျွန်တော်ခုတ်လိုက်ပြီးမှရောကြသွားတော့လည်းပဲကျွန်တော်ရှင်းပါတခုကျတဲ့နာကူတက်လာတာကအခုကဘင်းတို့ဒေတာအထွက်ဘင်းကမရှိတော့ပဲနဲ့ဒီမြို့ကနေရောက်လာတဲ့ဒီသေးပြားတို့ညမတို့ဘင်းချူတို့ကအဲ့ဒါအသာထူးပြီးမှအချိန်ချင်းပြန်ပြန်ရောက်လာတာဒီဟာတော့ပြဿနာတစ်ခုဖြစ်နေပါတယ
်ကချင်ပြည်နယ်အတွင်းမှာလူမှုခြေပြုမွေးရတက်ဖြစ်ရေးစီမံချက်ကို2013ခုနှစ်လောက်ကစတင်ခဲ့ပြီး2016ခုနှစ်ဖေဖော်ဝါရီလအတွင်းကကမ်ပိုက်တီဒေတာဘက်ကဘင်းကင်းတွေကိုတွားရောက်ဖြက်စီးရမှာဘင်းကင်းရှင်တွေနဲ့တက်ကြဆန်ခေါ်လူထုအခြေပြုမူရတိုက်ဖြည့်ရေးအဖွဲ့အကြားမှာအပြန်အလှန်တိုက်ခိုက်တာတွေဖြစ်ပွားခဲ့ပါတယ်။2015ခုနှစ်ဒီဇင်ဘာလအတွင်းမှာတော့တနိုင်းဒေတာဘက်မှာဘင်းကင်းရှင်ကတူမီတနက်နဲ့ပြစ်ခတ်တာကြောင့်မူရတိုက်ဖြည့်ရေးအဖွဲ့ဝင်တယောက်တေဆုံးခဲ့ပါတယ်။ကချင်ပြည်နယ်အတွင်းမှာမူရစေဝါတုံးဆွဲတာတွေမြင့်တက်လာတာကြောင့်ကချင်မျိုးသားရမ်းမိရပ်ဖတွေဘာသာရေးခေါင်းဆောင်တွေနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ခေါင်းဆောင်တွေဆွေးနွေးတိုင်ပင်ပြီး2013ခုနှစ်ဇန်နဝါရီလ26ရက်နေ့မှာကြောက်တဲ့နိုင်ငံတကာမူရစေဝါတုံးဆွဲရောင်းဝယ်မှုစန့်ကျင်ရေးနေ့မှာကချင်မူရစေဝါတိုက်ဖြည့်ရေးနေ့ကျင်းပဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုမိုးစောသတင်းပေးပို့သွားတာပါရှင်